ိုင်းမြာနေစကကရင်နဲ့ကရင်ဒီဒုက္ခတွေစကန်၅ခုကဒုက္ခတွေ90ကျော်ဟာတိုင်းမြာအစိုးရတွေနဲ့ UNHCR တို့ရဲ့အစီအစဉ်နဲ့မေလ9ရက်နေ့မှာနေရာဒေသကိုပြန်ခဲ့ကြပါလေအချိန်ဒီအကြောင်းသေးသေးကတော့ရွေသေးနောက်မေးမှာကသတင်းပေးဖို့ထားပါလေ
တိုင်းမြာနေစက်ဒုက္ခတွေစကန်တွေကမိမိဆန္ဒလျောက်နေရာပြန်ဖို့စီရင်ပေးသွင်းထားတဲ့ဒုက္ခတွေတွေကဒုက္ခတွေ90ကျော်ကိုမြန်မာအစိုးရထိုင်းအစိုးရ UNHCR ရဲ့အစီအစဉ်နဲ့မေလ9ရက်နေ့ကနေရာကိုပြန်ပို့ခဲ့ပါတယ်။မြဝီမြို့မှာရှိတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ဆန္ဒရေးဝန်ကြီးဌာနကဒုက္ခတွေစီစဉ်ရေးလုပ်ငန်းစဉ်တွေနေရာကိုရောက်ရှိနေပြီဖြစ်တဲ့အောင်ပြန်ဒုက္ခတွေစခန်းကဦးနလန်တုံကအခုလိုပြောပြပါတယ်
။အောင်ပြန်ကစစ်တပ်ရဲ့စစ်တပ်မင်းကလေး14အလုံးပေါင်း25ရောက်ပြီးသားကြီး60ကမဖြစ်လို့ရှိရင်နေရာတော်ရင်းနဲ့ဆရာဖက်ကနေအာကျွန်တော်ရင်းနဲ့ဆက်ကြရလို့တရားတဲ့အချိန်မရတူပါဒီတရားကိုဒီကြီးကဟောပါဘန်းငွေ4300နဲ့4300ရဲ့အလေးကြကိုဘန်းငွေ3500ကိုသူတို့ကျွန်တော်တို့ပေးရပြီးဖြစ်ပါတယ
်ဒုက္ခတွေဒီအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခတွေစခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်ပြထားတာဖြစ်ပြီးနေရပြောင်းရင်တဲ့ဒုက္ခတွေဘက်ကစီရင်ပေးသွင်းနိုင်တယ်ဆိုပြီး UNHCR ကကြေညာထားတာပါဒုက္ခတွေစခန်း၅ခုကနေရပြောင်းဖို့စီရင်ပေးသွင်းထားတဲ့သူတွေကတော့လူဦးရေ100ကျော်တယ်ဆိုပြီးတင်ဒုက္ခတွေကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ဟုတ်ပြန်အခုကဒီနေ့ပြန်သွားတာလူ25ယောက်တခြားစခန်းတွေတော့မလာမှဆိုရင်တော့ပြန်ထားတာ27ယောက်မဟုတ်ဘူးမလို့30အဲ့ဒါဆက်ရောက်တာအလုံးအကူအဆင်းနဲ့ငါချင်ပါလေအဲ့ဒီစတိုရီနဲ့ဟိုကအဲ့ဒီစတိုရီကျင်းချာချီလို့ငါချင်လို့ဒီရနဲ့ပြောက
်တကယ်တမ်းပြန်တဲ့အခါမှာတော့တချို့ကမပြန်ကြတဲ့အတွက်စကန်း၅ခုပေါင်းမယ်ဆိုရင်လူဦးရေ90ကျော်ပဲပြန်ကြတယ်ဆိုပြီးဒုက္ခတွေကဆိုပါတယ် UNHCR ကတော့ဒုက္ခတွေစကန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်ပြထားပြီးမယ်ဒုက္ခတွေအများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခတွေတွေဘက်ကပြောဆိုခဲ့တာပါအရင်မြမဆစ်ဆိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထပ်ပြီးတိမ်းဆောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခတွေတွေကိုတိုင်းမြမနယ်စပ်မှာရှိတဲ့ဒုက္ခတွေစခန်း၉ခုမှာတိုင်းဆိုးရကခုံလုံခဲ့ပေးထားတာဖြစ်ပါတယ်ဒီဒုက္ခတွေစခန်း၉ခုထဲမှာကိနီဒုက္ခတွေစခန်းက၂ခုပါဝင်တာပါကိနီဒုက္ခတွေစခန်း၂ခုမှာတော့ဒုက္ခတွေပေါင်း13000ကျော်ခုံလုံနေတာဖြစ်ပြီးကျန်တဲ့ကိနီဒုက္ခတွေစခန်းမှာခုံလုံနေတဲ့ဒုက္ခတွေတွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခတွေ3000ကျော်လောက်ခုံလုံနေကြတာဖြစ်ပါတယ်ရှင်